รณพุทธะเนี่ยสอนตามมาเราที่1555ดูดูว่าก็จะได้เกรดทาง2,000 คนสักทีดูว่าเราลาที่เจอชาวเนี่ยเขาเนี่ยนักข่าวสักครู่เขาก็ลาเนี่ยเสียเรณพุทธะบีเรมาจุนนะปัตติลีบุตรยังไม่ตามมาအဲ့တော့တာပြီးခဲ့တဲ့ပတ်ကတော့ဥပ္ပနာပိုင်းပြီးရလိမ့်မယ်ဘာလို့မလို့အဟိကိရိယာစိတ်ကုံးပါကိုပြန်ရှင်းပြပါလို့တော့ပြောတယ်။အဲ့တော့ပြောတဲ့သဒ္ဒနာမှာဘာဟုတ်လဲ။နောက်ဆုံးပြမှာပဲပြီးမှပြန်ရှင်းပြအောင်မနော်။အခုတော့ဒီတော့ဒီပတ်စဉ်လေးပို့ချပြအနေနဲ့သွားလိုက်အောင်နော်။အဲ့တော့ဥပ္ပနာပြီးခဲ့တဲ့ပတ်ကသင်ကြားခဲ့တာတွေကတော့လောဘဒေါသမောဟတွေရဲ့အကြောင်းတွေကိုဥပမာနဲ့လည်းကွာရှင်းလင်းပြပေးရှင်းလင်းတင်ပြပေးခဲ့တယ်။ပြီးတော့အိသိက်78ပါအိသိက်78ပါမှာလည်းအကုသလဥပဒေ9ပါအိကုသလဥပဒေ10ပါအိကရိယာစိတ်3ပါဆိုပြီးတော့ရှင်းလင်းတင်ပြပေးခဲ့တယ်ပေါ့နော်အားလုံးအဲ့ဒါဆိုတော့ဥစဉ်တော့ဤပါရမီအကုသလစိတ်7ပါအဟိတ်တဲ့7ပါအလုံးပေါင်းကြပြီးပါနော်ပေါင်းကြပြီးတော့အဲ့ဒီဟာကိုအတ္တောမနာစိတ်မတင်တယ်နဲ့စိတ်ဒီဆိုပြီးတော့အမီပေးထားတယ်အဲ့ဒါကိုအိမ်သာပေးထားတယ်အိမ်သာကိုလည်းနောက်ဆုံးကြမှာပဲပြန်မင်းမယ်နော်အဲ့ဟောင်းဝါကျန်တာပြီးတော့နောက်ဆုံးကြတော့မင်းရှင်းပြတော့ပါမယ်နော်အဲ့ဒါဆိုတော့ဥစဉ်တော့ဒီကနေ့သင်္ကြန်ပုတ်ချက်ကိုစလိုက်အောင်ဥစဉ်တော့သွားဥစဉ်တော့သွားယင်ဘက်ကပြောခဲ့တယ်လို့ပဲစိတ်ပိုင်းဒီပဲပုတ်ချသွားလို့ရှိရင်အရေးအတွက်ပြန်များပြီးတော့ကြီးကြီးပေါ်မှာဆုံးလို့စိတ်သိတဲ့အကြောင်းကိုလည်းပဲတွေ့ပြီးတော့သင်ပေးသွားမယ်ဒီတစ်ပတ်ကတော့ဒေခိယဝိသိကိစ္စယဩကိစ္စယသကလုံးပေါင်းလုံးစိတ္တသိပေါင်းလုံးရဲ့အကြောင်းကိုရှင်းလင်းပြပြရှင်းလင်းပြကြပေးပါပါနော်အဲ့ဒါဆိုတော့ပထမဆုံးကတော့ဒေခိယအကြောင်းသိပေါင်းကြရတဲ့ဒိဋ္ဌိဆိုတာကတဲ့မှားမှားယွင်းယွင်းသိမြင်ခြင်းကိုဒိဋ္ဌိလို့ခေါ်တယ်ဒါကြောင့်မို့လို့မှားသောအမြင်ဒိဋ္ဌိတွင်ပါလို့ဆိုခဲ့တယ်ဤအသိအမြင်မှားနေခြင်းကိုပင်တခုကာလ၌အယုံမှားနေခြင်းလို့ခေါ်ကြတယ်။အဲ့ဒီဒိဋ္ဌိဟာလည်းပဲမရှိတာကိုအရှိမှတ်တယ်၊ရှိတာကိုမရှိမှတ်တယ်၊မဟုတ်တာကိုအဟုတ်ထင်တယ်၊အဟုတ်တာကိုမဟုတ်ထင်ပြီးတော့သိမြင်နေတာလားမကလည်းနဲ့သူဤအယုံသာလည်းအမှန်သူများတဲ့အယုံတွေကအလွဲလို့သွတ်သွတ်ပြီးတော့ပြောတတ်တာကိုဒိဋ္ဌိခေါ်တယ်အဲ့မှာပဲဥဒေဒိဋ္ဌိရဲ့ပုံရိပ်ကလေးတွေကိုကြည့်ပြီးအဲ့ဒီပုံတွေကိုကြည့်ပြီးတော့ဒိဋ္ဌိအမြင်မှားပုံလေးတွေကိုကြည့်တယ်ပုံလေးတွေကိုကြည့်ရင်ဖြေရှားပါတယ်အဲ့တော့ဥဒေတို့မရှိတာကိုရှိခြင်းနဲ့ဆိုတာကလောကမှာဥဒေတို့ခံစင်းရှင်ငါတို့ဘဝကိုခံစင်းရှင်ကခံစင်းလို့ငါတို့ဒီဘဝကိုရောက်လာတယ်ဆိုပြီးမရှိဘဲနဲ့အရှိခြင်းထားတယ်ဒီတော့ဦးဇင်းတို့ဟိန္ဒူဝါဒမှာအတ္တမံဆိုတဲ့အတ္တကောင်လေးဒီဘဝကူးပြီးရင်နောက်ဘဝကိုလည်းပဲဒီအတ္တကောင်လေးကနေဆက်ပြီးကူးသွားတယ်ဆိုတဲ့အမြင်လေးမရှိဘဲနဲ့မရှိခြင်းနဲ့တကယ်တော့ဒါမရှိဘူးဦးဇင်းတို့သဘာဝအပြင်တွေးကြည့်ရင်လည်းပဲသဘာဝလောကကြီးဒါမှမဟုတ်လူတွေပြည်ပင်တွေအရာဝတ္ထုတွေအလုံးကိုခန္ဓာရှင်ခန္ဓာနဲ့ဆိုတာကိုသဘာဝပြန်ပြတွေးကြည့်ပါလားဘလို့မှလက်ခံနိုင်ကြမရှိဘူးသို့တော့လက်ခံထားတဲ့ပုံစံလေးနေနဲ့တော့လက်ခံတာပေါ့အဲ့ဒါကိုဦးဇင်းတို့မြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဒါပြီးမရှိသည်ကိုအရှိခြင်းနေတာအဲ့ဒါကဦးဇင်းတို့ဒိဋ္ဌိပဲဒိဋ္ဌိအမြင်မှားနေတယ်မှားတဲ့အမြင်ဖြစ်နေတယ်အဲ့ဒါကြီးမရှိတာကိုအရှိခြင်းနေရှိတာကိုမရှိခင်တာကြတော့ကုသင်းတော်ကုသိုလ်ကောင်းမှုအဲဒီကုသိုလ်ကောင်းမှုရဲ့ကုသိုလ်အကုသိုလ်ကံနေအဲဒီကုသိုလ်အကုသိုလ်ကံနေပြုလုပ်လို့ရှိရင်က ကောင်းသောအကျိုးမကောင်းသောအကျိုးတွေပေးနိုင်မယ်ဆိုတာဒီအဲ့ဒါတွေကိုမယုံကြည်ပဲနေတာတမန်အပြင်စဉ်းစားကြည့်လိုက်ပေါ့ပြီးပြီးတော့ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးကိုဖြစ်နိုင်တယ်မကောင်းတာလုပ်ရင်မကောင်းတဲ့အဖြစ်ကိုခံရမယ်ဒါဟာသဘာဝကျတယ်လေအဲ့ဒါကရှိနေတာပဲအဲ့ဒါကိုလူတွေကအာဒါတော့မဖြစ်နိုင်ပါဘူးငါတို့အကုသိုလ်မှုပြုတယ်ဘုရားခံနိုင်တယ်အဲ့လိုအပြင်မရှိတာကိုအရှိရှိတာကိုမရှိဘူးလို့ထင်နေကြတာမိမိတို့ဒီတရားတွေကိုပြဉ္ဉံကြိုးစားပွားများအားထုတ်ပါလို့ရှိရင်နိဗ္ဗာန်ကိုရလိမ့်မယ်အဲ့ဒါမီအမှန်တကယ်ဗုဒ္ဓဘာသာအရာရှိနေတာပဲအဲ့ဒီအရှိကိုမရှိထင်တာဒီဒိဋ္ဌိပဲထုံနည်းတူတာပဲဦးဇင်းတို့သံသရာဒီဘဝအနေပြီးတော့နောက်ဘဝကိုရမယ်အဲ့ဒီလိုနောက်ဘဝဆိုတာလည်းမရှိနိုင်ပါဘူးဒီဘဝပြီးရင်ပြတ်တာပဲအဲ့လိုယူဆတဲ့လူတွေလည်းပဲရှိတယ်အဲ့ရပီနေမှအဲ့ရပီလည်းပဲရှိရတာနဲ့အရှိကိုမရှိခင်ခြင်းပဲအဲ့ဒါလည်းတိတိပဲဒီတော့ဥစ္စာမဟုတ်တာကိုအဟုတ်ခင်တယ်ဥစ္စာတော့လောကဘဝအပြင်ကားကောင်းတွေကိုတတ်ပြီးတော့ရစ်ပူကြရအဲ့လိုရစ်ပူတော့ရင်ကောင်းမှုတွေဖြစ်တယ်ဆိုပြီးတော့တကယ်မဟုတ်ပဲနဲ့အဟုတ်ထင်တယ်။ဦးဇင်းတို့လက်တွေ့ပါပဲဦးဇင်းတို့ဦးဇင်းမန္တိတာနာတက်လို့ပြီးတော့တောင်တန်းတာနာပြုတစ်နှစ်သွားတဲ့အချိန်မှာနာဂတောင်တန်းမှာလူဝမတယောက်ရှိပြီးရေးချနေပြီးဆိုရင်ချက်ချက်လက်ရင်းကိုဖြတ်တဲ့ပြီးတော့အဲ့ကွေးကိုအဲ့လူမှာတောက်ခိုင်းနေပါ့။ဒါသူတို့ယူဆတော့နှကိုးဝင်မှုရနေရစ်ပူတော်လိုက်တာပေါ့လေ။ဒီလူသိမ့်မဲ့အသားကိုချက်ကိုသေးခိုင်းလိုက်တာမျိုးသူတို့ကတော့ရစ်ပူတော်တယ်လို့ခေါ်တာပေါ့အဲ့ဒါကြီးမဟုတ်ခဲနဲ့အဟုတ်ခင်နေတာတကယ်တော့ဘလို့မှမပြနိုင်ဘူးသူကတော့ရောက်သွားတဲ့အခါမှာအဲ့လိုသေးဝါးနေပါလိမ့်နေထိုင်မကောင်းဘူးဆိုပြီးတယ်ပြီးရင်ကျမ်းမာလာတယ်အဲ့ဒီကျတော့သူတို့လက်ခံလာတယ်အဲ့ဒါကြီးမရှိမဟုတ်ခဲနဲ့အဟုတ်ခင်ပါပြီးတော့ဦးဇင်းတို့ပမာလူမျိုးတွေများသောအားဖြင့်ကြာဘူးလိမ့်မယ်ပကံဖြစ်တော်ကအယိဒီယဟန်အယိဒီယဟန်နေဒီလောက်ပူတဲ့ပူရင်းတဲ့ဒေတာပူရင်းတဲ့ယာလီဥဒုမှာမီးစုံတယ်ပြည့်ကြတော့တုံးခုံတယ်တဲခတ်တယ်ဒါလေးဒီဘလုံးနီးနဲ့မှကောင်းကျိုးကိုပေးနိုင်တဲ့ဟာမဟုတ်ဘူးနိဗ္ဗာန်ကိုလည်းမရနိုင်ဘူးချမ်းသာမှုကိုလည်းမဖြစ်သင့်နိုင်ဘူးဒါကိုလည်းပဲမဟုတ်ဘဲနဲ့အဟုတ်ထင်ခဲ့ကြတယ်အဲ့ဒါမိပင်နဲ့လည်းပဲတဲချိပဲပြည့်ကြတော့ဦးဇင်းတို့အခုချိန်ကြီးပဲအိန္ဒိယမှာဦးဇင်းတော်မြောက်ဟူရေဦးဗုဒ္ဓဂါယာတချို့ရောက်ခွေးတဲ့ပုဂ္ဂိုလ်များတွေ့ဘူးပါလိမ့်မယ်။ကိုတုံးလုံးကျင့်နေကျင့်တယ်မင်းတို့ရှိတယ်။အခုချိန်ကြီးရှိနေသေးတယ်သူတို့အယူဝါဒနဲ့သူတို့ပေါ့။ပြီးရင်လက်ထဲမှာထည့်ပြီးတော့စားတဲ့အကျင့်မင်းခွေးကျင့်နွားကျင့်မင်းပေါ့နော်။အဲ့ဒါမျိုးတွေလည်းပဲတကယ်တော့မဟုတ်ဘူး။အဲ့ဒါကိုအဟုတ်ထင်နေတယ်။အဲ့ဒါပြီးရင်လည်းပဲတိတ်ကြည့်ပဲ။ဒါလည်းပဲဦးဇင်းတို့ဒီဝါရီလူချင်းဒီအိန္ဒိယမှာရှိနေုံနဲ့မဟုတ်ပဲနဲ့ဦးဇင်းတို့ဒီအင်္ဂလန်မှာကိုပဲအဲဒီအုပ်စုတလူအနေနဲ့ဦးဇင်းပြီးခဲ့တဲ့နှစ်နှစ်လောက်ကဒီဝင်ပလင်ကပူလစ်စတေရှင်မှာဦးဇင်းတို့မာတီဖေးဆိုပြီးတော့ဘာသာပေါင်းစုံတွေ့ဆုံရှင်းလင်းပြသပွဲလုပ်တယ်ကိုဘာသာရနေဆိုပေါ့လေအဲဒီမှာဦးဇင်းရှင်းလင်းပွဲတစ်ခုမှာဒဂါကြီးတယောက်ကအဲဒီအခွဲကဒဂါကြီးတက်လာတက်လာပြီးတော့သူတို့ကတော့ဒီမှာအခွင့်အနေနဲ့ရှိတယ်။ဒါမှလည်းသူတို့ရဲ့ဆရာဖုန်ကြီးနေရာတော့မရှိဘူး။ဘာလို့လဲဆိုတော့သူတို့ကကိုတုံးလုံးဝိတ္တနေတာဖြစ်တဲ့အတွက်ဒီနိုင်ငံမှာလက်ခံနိုင်ကြမရှိလို့အဲ့ဒီအခွင့်အရေးဒီမှာအခွင့်အရေးနေနေပဲသူတို့ထောက်ပံ့နေအခွင့်အရေးနေပဲရှိတယ်။အဲ့လိုမျိုးပြောတယ်နော်သူတို့စဉ်းစားကမှာ။ဒါအဲ့တော့ဒီဂျူဝါရတွေဒီဦးဇင်းတို့ဗုဒ္ဓဘာသာအမြင်ရှိမယ်ဆိုလို့ရှိရင်တဲကြည့်ယူနေတယ်နော်။မဟုတ်တာကိုအဟုတ်ထင်ပြီးတော့ပြင်ပြနေကြတယ်ပြီးတော့ကြတော့ဟုတ်ကြတယ်ကိုကြတော့မဟုတ်ဘူးရှင်ဒါနဒါနမှုသီလမှုဘာဝနာမှုပြုရဲဒါနသီလဘာဝနာပြုလို့ရှိရင်ကောင်းတဲ့အကျိုးကိုပေးမယ်သုခတိဘုံဘဝကိုရောက်ရှိနိုင်တယ်နောက်ဆုံးဘာဝနာတရားတွေပွားများအားထုတ်မယ်ဆိုလို့ရှိရင်နိဗ္ဗာန်တန်အောင်ရောက်ရှိနိုင်တယ်အဲ့ဒါကြီးဟုတ်တာကိုမဟုတ်ဘူးလို့ထင်တယ်ဒါတကယ်ရောက်ရှိနိုင်တယ်သမသမကြကြစဉ်းစားပြီးတော့တွေးကြည့်ဒါနမှုသီလမှုဒါန ပြုကြတယ်ဒီလားဆောက်ပြီးကြတယ်ဘာဝနာပွားကြတယ်ဒါဟာလက်တွေ့လောကမှာကိုပဲတကယ်ဉာဏ်ရမှုချမ်းသာမှုကိုပြီးတယ်နိဗ္ဗာန်တန်အောင်လည်းပဲရောက်ရှိနိုင်တယ်အဲ့ဒါတွေကိုလက်မခံမဲနဲ့နေလို့ရှိရင်ပြောနေလို့ရှိရင်တကယ်တော့ဟုတ်တာကိုမဟုတ်လို့ထင်ပြီးတော့အဋ္ဌိအယူအမြင်ဖြစ်နေတယ်အဲ့ဒီသဘောကြီးတိတ်ထိတိတ်ထိရဲ့မှတ်ဖွယ်သဘောကြီးမှားသောအမြင်ရှိခြင်းမရှိသည်ကိုအရှိခြင်းနဲ့ရှိတာကိုမရှိခြင်းနဲ့မဟုတ်တာကိုအဟုတ်ခြင်းနဲ့ဟုတ်တာကိုမဟုတ်ခြင်းနဲ့ဒါပြီးဒိဋ္ဌိနော်ဒါဆိုရင်ဒိဋ္ဌိအကြောင်းဒီလောက်ဆိုရင်တော်ပြီကျွန်တော်ရှေ့မှာကြတော့ဝိသိကိစ္စအကြောင်းဝိသိကိစ္စဆိုတာကတရားသတိကို၌ယုံမှားခြင်းသဘောကိုဝိသိကိစ္စလို့ခေါ်တယ်အဲ့ဒါကြောင့်မလို့ဘုရားသတိယုံမှပြီမူဝိသိကိစ္စလို့ဆိုရတယ်။ယုံမှဆိုရက်နေရာမှာလည်းပဲလုံးလုံးမယုံကြည်ခြင်းမျိုးလည်းပဲမဟုတ်ဘူး။စိတ်ချလက်ချမယုံကြည်ပဲမယုံတော့ယုံတော့မယုံတော့ယုံတော့ဖြစ်တဲ့အဖြစ်မျိုးကိုဝိသိကိစ္စလို့ခေါ်တယ်။သူကယုံမှတန်လျာရှိတယ်။ယုံမှတန်လျာရှိတော့ဒီဟာဒီဟောမဟောပါမလားမှန်မှမှန်မှမလားအဲ့လိုမယုံတဝက်ယုံတဝက်ဖြစ်တာမျိုးကိုဝိသိကိစ္စအဲ့မှာပုံရိပ်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဟောမသာဟုတ်ဒီဖတ်တယ်ဟာဘုရားကြောင့်ဒီဖတ်မယ်တရားကြောင့်ဒီဖတ်မယ်ဒီဘုရားရှိတယ်ဆိုတော့ဟောမဟောပါမလားသတိအားဖြင့်ယုံမှတန်လျာရှိတာဒီဘက်ကပုံကိုကြည့်ရင်လည်းပဲတွင်ဝင်မိတ်မောပြီးတော့ဟောမဟောပါမလားဆိုတာမျိုးကိုဖြစ်နေခြင်းသည်ဝိသိကိစ္စအဲ့ဒါကိုဦးဇင်းတို့သဘောတရားအနေနဲ့ပြောလို့ရှိရင်ဝိသိကိစ္စအနေနဲ့ယုံမှားမှုတွေကအလုံးစုံကိုပြီးတော့ဘုရားဆိုတာဟုတ်မှဟုတ်ပါမလားငါတို့ကိုးကွယ်နေတာသဗ္ဗညုတဉာဏ်အလုံးလုံးစုံကိုပြီးမြင်နေဆိုတာပြီးမြင်တာမြတ်စွာဘုရားပဲငါတို့ကိုးကွယ်နေဘုရားကအလုံးစုံကိုပြီးမြင်တာတော့ဟုတ်မှဟုတ်ရဲ့လားလို့ယုံမှားတန်လျာယုံတော့ယုံတော့ဖြစ်နေရင်အဲ့ဒီရပုံအဲ့ဒီပုံကရတန်တမ်းမှာဝိသိကိစ္စဖြစ်နေတာ။ခုနည်းပြတာပဲသို့တရားအတိုင်းကျင့်လျင်နိဗ္ဗာန်နိဗ္ဗာန်ကိုရနိုင်မယ်ဆိုတာဟုတ်မှဟုတ်ပါမှာ။တရားခိုင်နေတဲ့ပုံကိုမတို့ကျင့်ကြံနေတဲ့ဒီဥပဒနာတရားတွေဟာနိဗ္ဗာန်ကိုရနိုင်မယ်ဆိုတာဖြစ်နိုင်ရတာဟုတ်မှဟုတ်ရတာအဲ့လိုမျိုးဖြစ်ရင်ဝိသိကိစ္စဖြစ်နေတာပဲ။ပြီးတော့သံဃာတော်ကြီးကောင်းမွန်တဲ့ကျင့်ကောင်းမွန်စွာကျင့်ကြံနေတဲ့သံဃာတော်ကြီးကိုကြည့်ပြီးတော့ကောင်းမွန်စွာကျင့်တဲ့သံဃာတော်တွေဆိုတာဟုတ်မှဟုတ်ပါမလားတို့အမှားတွေလုပ်ပြီးတော့မဟုတ်တာတွေညာကျင့်နေတာလားအဲ့လိုသံဃာပေါ်မှာကြုံမှန်တရားရှိနေလည်းပဲဝိသိကိစ္စပါပြီးတော့ငါတို့ကျင့်ကြံဆောင်ရှောက်နေတဲ့သီလသိက္ခာပုဒ်တွေကအကျိုးရှိမှရှိပါမလားငါတို့ဒီလိုကျင့်ကြံလို့ဘာအကျိုးကြီးရပါမလဲရမယ်ဆိုတဲ့အကျိုးကြီးကတော့တကယ်ဖြစ်ပါမလားလို့ကြုံမှန်တရားရှိနေရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာအဲ့ဒီပုဂ္ဂိုလ်တန်တန်မှာဝိသိကိစ္စဖြစ်နေတာပြီးတော့လည်းပဲငါတို့ရှိဘဝကဖြစ်ခဲ့ဘူးလေဖြစ်ခဲ့တယ်ဆိုတာရောဟုတ်မှဟုတ်ရဲ့လားယခုဘဝမှာပဲငါတို့ဘဝကိုဆန်းနေရှင်ကဆန်းတင်တာဒီများလားအဲ့လိုတွေးတော့နေတာဒီဝိသိကိစ္စနောက်ပြီးတော့ရောက်ဖို့ရဘဝရှိသေးတယ်ဆိုတာရောဟုတ်မှဟုတ်ပါမလားယခုဘဝနေပြီးရင်ပြတ်ပြီလားအဲ့လိုမျိုးလည်းယုံမှတန်တရားရှိတယ်အဲ့လိုရှိလာခဲ့လို့ရှိရင်ဒါမျိုးဝိသိကိစ္စဖြစ်နေတာပဲပြီးရင်ကံပေါ်မှာမယုံကြည်မှုအနေနဲ့ဆိုရင်ပြုသမျှကောင်းမှုမကောင်းမှုကုသိုလ်ကံအကုသိုလ်ကံတွေဟာခန္ဓာအစဉ်မှာကြံ့ရင်းပြီးတော့နေတယ်ဆိုတာရောဟုတ်မှဟုတ်ရလားအဲ့ဒီအကျိုးတွေဟာနောက်ဘဝဟိုမှာဆက်ပြီးတော့အကျိုးပေးတယ်ဆိုတာရောဖြစ်မှဖြစ်ပါမလားပြီးရင်အဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့အတိုင်းအဝိဇ္ဇာမသိမှုကြောင့်သင်္ခါရဖြစ်တယ်ဆိုတာတွေရောအကြောင်းပြောသက်သက်မှုတွေကဟုတ်ပါမလားလို့မိမိရဲ့တန်တမ်းမှာဖြစ်နေတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာဝိသိကိစ္စဖြစ်နေခြင်းပဲเนาะအဲ့ဒါဆိုတော့အဲ့လိုမဖြစ်ရလေအောင်မိမိတို့ကိုယ်ပွဲနဲ့ယုံကြည်နဲ့အားထုတ်တဲ့တရားတွေအပေါ်မှာယုံယုံကြည်ကြည်စူးစမ်းပွားများအားထုတ်နေရင်ဝိသိကိစ္စမဖြစ်ပါဘူးเนาะအဲ့လိုဆိုရင်ဝိသိကိစ္စကိုဆင်းရပါလေပြီးတော့ဝိသိကိစ္စကလည်းပဲတဲ့အဲ့လိုဖြစ်နေရင်တော့ဝိသိကိစ္စအဖြစ်ဖြစ်နေတာပဲဝိသိကိစ္စအတုလည်းရှိပါလေတဲ့သာအဓိပ္ပာယ်ကိုဖြစ်ပြီးသုံးတရားမှုကိစ္စကိုဖြစ်ပြီးခရီးသွားရ၌နန်းကိုဖြစ်ပြီးဟုတ်မှဟုတ်ပါမလား ပြုလို့တော်မှာမလားစသည်အားဖြင့်ညုံမတန်တရားဖြစ်နေရင်တော့ဒါဝိသိကိတ္တမဟုတ်ပါဘူးတဲ့နော်ယဟန္တာများပင်ဝိနည်းပိုင်းဆိုင်ရာမှာပြင်မှုဟာအမအပမလားလို့ညုံမတန်တရားရှိတယ်မှာအဲ့လိုညုံမတန်တရားမျိုးကတော့ဝိသိကိတ္တမဟုတ်ပါဘူးတဲ့တချို့အရာ၌စဉ်းစားကြံ့နေတတ်တဲ့ဉာဏ်တချို့အရာမှာတော့အကြံတတ်တတ်ဖြစ်တဲ့ဝိတ္တသဘောပဲဖြစ်ပါတယ်။ဤကံယုံကြည်တတ်တဲ့ဘုရားသတိတို့ကိုမယုံသင်္ကဖြစ်နေရ၌မှာဝိသိကိစ္စအဖြစ်ဖြစ်တယ်။ဤတော့ဝိသိကိစ္စဖြစ်သောအခါမှာပညာရှိများအထက်မှာမေးမြန်းရမယ်၊ဆွေးနွေးရမယ်၊တိုင်မြင်ရမယ်။အဲ့လိုမှသာလျှင်ဝိသိကိစ္စကျင်းပါပြီးတော့ဘုရားသတိတို့အပေါ်မှာယုံကြည်မှုသရတရားဖြစ်ပေါ်လာနိုင်ပါတယ်။ဒီပုံရိပ်ကလေးကိုကြည့် Yes No Maybe ဟုတ်မှာဟုတ်ရဲ့လား။အဲ့လိုမျိုးလေးတွေဖြစ်တာဒါဝိသိကိစ္စအကျုပါပဲတကယ်တော့ဝိသိကိစ္စအဖြစ်ဆိုတာရှင်နာမြတ်သုံးပါကံကံဤအကျိုးတရားရဲ့အပေါ်မှာမယုံကြည်ပဲဖြစ်နေခြင်းဒီပါလေဝိသိကိစ္စဖြစ်နေခြင်းဖြစ်ပါလေဒါကြောင့်ဝိသိကိစ္စရဲ့သဘောတရားဒီလောက်ဆိုရင်နားလည်လောက်ပါနော်နောက်တစ်ခုကတော့ဩတ္တစ္စဩတ္တစ္စဆိုတာကတော့ပြန်လွင်သိပြန့်မြင်ခြင်းမြင်သက်ခြင်းကိုဩပစ္စလို့ခေါ်တယ်။ဒါကြောင့်မှတ်ယူပြန့်လျက်မမြင်သက်ခဩပစ္စမြင်လို့ဆိုခဲ့တယ်။ပြန့်မြင်တဲ့ဆရာကလည်းပဲပြာပုံပေါ်မှာခဲပစ်ချလိုက်တော့ပြာရင်ပြန့်ပြီးတော့တက်လာတယ်လို့ပဲအာယုန်တစ်ခုခုအပေါ်မှာမြင်သက်စွာမတည်နိုင်မဲနဲ့ဟိုအာယုန်ရောက်လိုက်ဒီအာယုန်ရောက်လိုက်ဖြစ်နေခြင်းကိုဩပစ္စသောဩဒိသနဲ့ဒီလိုပါဖြစ်တဲ့စိတ်ကိုလည်းပဲစိတ်နေပြင်းဖြစ်၍ဩဒိသအာတိနေတော့ခါကိုခန္ဓာဤမငြိမ်မသက်ဖြစ်နေရတာလူလေလူမဲ့လူပေါ်ကြောက်ဖြစ်တတ်နေပြီတဲ့အဲဒီဩဒိသဖြစ်တယ်ဆိုတာကကြာဘုံပေါ်မှာခဲပြစ်ချလိုက်ရင်ကြာဟာသွားကနေဖြစ်လာသလိုပြန့်နေသွားတယ်လို့ပဲတဲ့ဒီမှာဩဒိသရဲ့ပုံရိပ်ကလေးတွေကိုကြည့်ရင်ဘယ်မှအတိတ်ကြမရှိဘဲနဲ့ပြန့်နေပြီလားမြင်တယ်အရာမီပဲမယ်ဩပိသဖြစ်နေတာပဲလေအဲ့ဒီဩပိသဖြစ်တဲ့အကြောင်းရင်းကိုထင်ရှားအောင်ပြရလို့ရှိရင်ဒီနေ့တော့ဘုရားရှင်လက်ထက်တော်ခန္တာလာကညီတော်အနန္တမင်းသားကိုသနပရကလျာဏီနဲ့ထိုင်ညာလက်ထက်ပွဲပြီးပြီးချင်းမြတ်စွာဘုရားကနေပြီးတော့အကြောင်းတော်ကိုခေါ်တော်တယ်ညီတော်အနန္တမင်းသားလည်းမြတ်စွာဘုရားရဲ့တပိတ်ကိုပတ်ပြီးတော့ဘုမတိပါမတိနဲ့လိုက်သွားတာပေါ့လေအိမ်အောင်မင်္ဂလာဆောင်ပြီးကအဲ့လိုလိုက်ပါပြီးတော့မြတ်စွာဘုရားကနေပြီးတော့ခေါ်သွားတယ်အကြောင်းတော်မှာခေါ်သွားပြီးတော့သူ့ကိုတရားအားထုတ်ခိုင်းတယ်အဲ့ဒီနေရာမှာလည်းဥဒ္ဒနာသပိတ်ကိုမြတ်စွာဘုရားသပိတ်ကိုပတ်ပြီးတော့နန္ဒဒီကနန္ဒမင်းသားကိုခေါ်သွားတယ်ခေါ်သွားပြီးတော့မြတ်စွာဘုရားကလမ်းမှာမေးတယ်ဒီတော့နန္ဒမင်းသားကိုရရလားအရှင်ကြီးရလားဆိုတော့ရပါတယ်ပေါ့လေပါရမန်းတော့မသိဘူးဦးဇင်းတို့ဒီနေရာမှာပမာသကားတစ်ခုမှတ်သားဖွယ်ရပြီပါပဲဖြစ်ဖြစ်ဦးဇင်းတို့ပမာလေးပြောလိုက်ပြောတာရှိတာရပါတယ်ရပါတယ်ပေါ့လေသမင်းသားသွားပါလားဆိုရပါတယ်သားမှလားမသားဘူးလားမသိဘူးရပါတယ်ပဲရလို့ရတဲ့လူကဘာလို့မှမသိဘူးကျင်မဲ့ကျွရတော့မလားဓမ္မမဟုတ်တော့ပဲသိရတော့မလားအဲ့လိုနဲ့ရပါတယ်ဆိုတော့စကားလေးနဲ့ပဲညီတော်နန္ဒမင်းသားဒုက္ခရသွားတာလေမြတ်စွာဘုရားကနန္ဒအစဉ်ပြေးရလားရရလားမရပါနဲ့ပေါ့အဲ့လိုနဲ့ပဲကြောင်းပါသွားတာဘုရားကတော့မင်းပြန်မြင်လားမေးတာပဲအဓိကတော့ဒါပေမဲ့ရပါတယ်ပေါ့ဒီရပါတယ်ဆိုတော့ဘုရားကလည်းခေါ်သွားတယ်ပဲကြောင်းပေါ်သွားပြီကြောင်းရောက်တဲ့အခါကျတော့တရားထိုင်ခိုင်းတရားထိုင်ခိုင်းတော့ဘယ်စိတ်ကငြိမ်မှမလဲသူ့ရဲ့စိတ်ကဇနပရမြရားကြီးဒီမှာပဲရောက်နေတာပေါ့အဲ့ဒီအချိန်ဒီဩဒိသဖြစ်နေတာဇနပရကလျာဏီကိုသူစိတ်ကြီးအာယုံမှတ်လို့မရဘူးပြန့်နေပြီးတော့နေတယ်အဲ့ဒါဒီဩဒိသဖြစ်နေတာပဲနန္ဒမင်းသားရဲ့ဩဒိသဖြစ်ပေါ်မှာနော်အဲ့လိုဆိုတော့ဒီကနေ့ဦးဇင်းတို့စကလုံးပေါင်းလုံးဒိဋ္ဌိရဲ့ဝိသိကိစ္စရဲ့ဩဒိသရဲ့အဲ့ဒီသဘောတရားတွေကိုနားလည်ပေါ်နေအောင်ရှင်းပြခဲ့ပြီဦးဇင်းတို့အဲ့ဒီတော့ရှေ့ကိုဦးဇင်းတို့သွားမယ်ရှေ့ကိုသွားတဲ့အခါကျတော့ဦးဇင်းတို့စိတ်ပိုင်းထဲမှာပါတဲ့ကာမဝဆရာစိတ်ကိုခေါ်တဲ့ကာမဒေါသနာစိတ်အလုံးဘယ်နှပါရှိလဲ
24
ပါရှိရဲ့အဲ့ဒါကိုဦးဇင်းတို့ကာမဝဆရဒေါမနစိတ်လို့လည်းခေါ်တယ်ကာမဒေါမနစိတ်လို့လည်းခေါ်တယ်ဘယ်လိုပဲသုံးလို့ဒီစိတ်ပဲအဲ့ဒါကိုဘာကြောင့်ကာမဝဆစိတ်ကာမဒေါမနစိတ်လို့ခေါ်ရလဲဆိုရင်ကာမဘုံ၌အများအားဖြင့်ဖြစ်တတ်သောတင့်တယ်ပြီးစိတ်အ အဲ့ဒါကိုကာမဝတ္တဒေါမနစိတ်ကာမဒေါမနစိတ်လို့ခေါ်တယ်အဲ့တော့ဦးဇင်းတို့ရှေ့ပတ်တည်တော့ပြောခဲ့ပါတယ်ကာမဘယ်နှပုံရှိပါလဲကာမသတ္တပုံရှိတယ်နော်ကာမသတ္တပုံဆိုတာကအပယ်လေးပုံနတ်ပြည်လေးပုံလူပုံနတ်ပြည်လေးပုံနတ်ပြည်6နတ်ပြည်6ပုံအဲ့ဒါဆိုရင်ကာမသတ္တပုံလို့ခေါ်တယ်သူကဘာလို့ကာမဝဆသိတ်ကိုခေါ်ရတယ်လို့ဆိုရင်ကာမပုံမှာများသောအားဖြင့်ကျင်မီတဲ့ဖြစ်တတ်တဲ့အတွက်သူကကာမသောဘနာစိတ်ကာမဝဆသောဘနာစိတ်ကိုခေါ်တယ်အဲ့ဒါကိုသင်ရှင်းပတ်တယ်ကဥပမာနဲ့ပြောခဲ့ပါမယ်ကာမပုံမှာကျင်များသောအားဖြင့်ကျင်မီတဲ့ဖြစ်တတ်တော်လည်းပဲသူကရူပပုံမှာလည်းဖြစ်ခြင်းဖြစ်မယ်အရူပပုံမှာလည်းဖြစ်ခြင်းဖြစ်မယ်သို့တော်သူသည်ကာမပုံမှာများသောအချင်းဖြစ်တတ်တဲ့အတွက်သူကိုကာမဝဆနာစိတ်ကာမစိတ်လို့ခေါ်ရတယ်။ဥပမာအားဖြင့်ပြောရင်ဒီနေ့အိမ်ကလည်းပြောခဲ့ပါလေလန်ဒန်မှာမွေးတဲ့လူတယောက်ဒီလန်ဒန်မှာနေများတော့သူကိုလန်ဒန်သားလို့ပဲခေါ်တယ်။လန်ဒန်နာပေါ့နော်။သို့တော်လည်းပဲသူသည်အမေရိကရောက်ချင်တဲ့ကြောင့်မယ်ပမာဒီရောက်ချင်တဲ့ကြောင့်မယ်တခါတည်းရန်သွားလို့တော့ရှိတယ်။ထို့နည်းသူပါပဲဒီကာမဝတ္တသိ24ပါးဒီဒီကာမဘုံမှာများသောအားဖြင့်ဖြစ်တတ်တဲ့အတွက်သူကိုကာမဝတ္တစိတ်ကာမဝတ္တသောဘနာစိတ်လို့ခေါ်ရခြင်းဖြစ်တယ်เนาะအဲ့ဒါဆိုတော့အဲ့ဒီကာမသောဘနာစိတ်လို့ခေါ်တဲ့ကာမဝတ္တသိ24ပါးဒီမဟာကုသိုလ်စိတ်10ပါးအဲ့ဒီမဟာကုသိုလ်စိတ်10ပါးကယဟန္တာမဟုတ်သောပုဂ္ဂိုလ်တို့ကုသိုလ်ပြုသည့်စိတ်တဲ့ယဟန္တာမဟုတ်တဲ့ဥပ္ပဒေပုထုဇဉ်ပုဂ္ဂိုလ်တွေပြုလုပ်လို့ရှိရင်ဒီကုသိုလ်စိတ်ဖြစ်တယ်ကုသိုလ်စိတ်ရှင်းပါမဟာဝိပဿနာဆိုတာကတော့အဲ့ဒီကုသိုလ်စိတ်ရဲ့အကျိုးပေးရှေးကုသိုလ်ကံကြီးအကျိုးဖြစ်သည့်စိတ်ကိုမဟာဝိပဿနာလို့ခေါ်တယ်ကုသိုလ်ပြုရင်အကျိုးရမယ်အဲ့ဒီအကျိုးဖြစ်တဲ့စိတ်ကြီးအဲ့ဒီကုသိုလ်ပြုတဲ့စိတ်ကြောင့်ရတဲ့စိတ်အဲ့ဒါကိုမဟာဝိပဿနာလို့ခေါ်တယ်ပြီးရင်မဟာကရိယာစိတ်ကရှင်းပါမဟာကရိယာစိတ်ဆိုတော့ယဟန္တာပုဂ္ဂိုလ်တွေပြုရဲ့ကုသိုလ်ကိုသူတို့ကြတော့ကုသိုလ်ရဲ့အကုသိုလ်ရဲ့မဟုတ်တော့ဘူးပြီးရင်လည်းအဲ့ဒါကိုရှင်းပြမယ်အဲ့လိုဘုရားယဟန္တာတွေမှာဖြစ်တဲ့စိတ်ကိုတော့မဟာကရိယာစိတ်အဲ့တော့ဒီနေရာမှာမှတ်ထားဝယ်မှတ်ထားဖို့ရကတော့ကာမဝဏ္ဏသောဏစိတ်ကာမသောဏစိတ်24ပါးရှိတယ်အဲ့ဒီ24ပါးမိမဟာကုသိုလ်စိတ်10ပါးမဟာဝိပဿနာစိတ်10ပါးမဟာကရိယာစိတ်10ပါးဆိုပြီးတော့မှတ်ထားခဲ့ရမှာနော်အဲ့တော့မှတ်သားပြီးတော့ဦးဇင်းတို့အဓိပ္ပာယ်အနေနဲ့ရှင်းမယ်ဆိုလို့ရှိရင်မဟာကုသိုလ်စိတ်10ပါးအဲ့ဒီမဟာကုသိုလ်စိတ်10ပါးကသောသောပြောလို့ယဟန္တာမဟုတ်သောပုဂ္ဂိုလ်တို့ကုသိုလ်ပြုသည့်စိတ်အဲ့ဒီစိတ်10ပါးကိုဦးဇင်းတို့တဘာချင်းရည်သွဲ့မယ်ဆိုလို့ရှိရင်ဒါတော့အကျဉ်းမြင့်အနေနဲ့ပဲမှတ်ထားပါတဘာချင်းရည်သွဲ့မယ်ဆိုလို့ရှိရင်သောမနတသဟဂုံညာနာတံတယုအသင်္ခာရိကကုသိုလ်စိတ်တခုအဲ့ဒါကိုမြန်မာလိုပြောမယ်ဆိုလို့ရှိရင်စိတ်ချမ်းသာသောခန္ဓာငြိမ်းချမ်းသာခြင်းဖြင့်ကြောင်းကျိုးသိမြင်ဉာဏ်နှင့်ရှင်ပြီးစိတ်ကြောမှုမပါသောကုသိုလ်စိတ်နံပါတ်1ကကြတော့သောမနတ္တဘာဟောညာနာတံတယုသဗ္ဗေအာရိကစိတ်အဲ့မြန်မာလိုတော့ပေါ်ကိုဖတ်ပါတော့နော်ပြီးရင်နံပါတ်3ကသောမနတ္တဘာဟောညာနာဝိပ္ပယောအာသင်္ခာရိကစိတ်တခုညာနာဝိပယုတ်ဖြစ်တဲ့အတွက်ကြောင်းကျိုးသိမြင်ဉာဏ်နဲ့မရှင်တော့ဘူးဝိပယုတ်ဆိုတာမရှင်ခြင်းမဖြစ်ခြင်းအတူတကားမဖြစ်ခြင်းကိုဝိပယုတ်အတူတကားဖြစ်ခြင်းကိုတံပယုတ်အတူတကားရှင်ခြင်းကိုတံပယုတ်အဲလိုခေါ်ရနော်အဲ့ဒါဆိုတော့နံပါတ်3ပြီးပါအောင်နံပါတ်4ကြလည်းပဲသောမနတ္တသာဟကိုညာနာတံပယုတ်အာသင်္ခာရိကဘုရားတိုက်တွန်းမှုနဲ့တကားဖြစ်တဲ့စိတ်အဲ့တော့၄ပါးပြီးသွားပြီ။နောက်နံပါတ်၅ကတော့ဥပိ္ပခ။ဥပိ္ပခမဟာကောညာနာတံတယောအသင်္ခာရိကစိတ်တခု။အဲ့ဒါကိုမြန်မာလိုပြောရင်စိတ်အပင်အပင်ခံစားမှုနဲ့ဒီလိုပါဖြစ်ပြီးဉာဏ်၊ကြောင်းကျိုးသိမြင်ဉာဏ်နဲ့ရှိပြီးတိုက်တွန်းမှုမပါတော့ဘူးလို့ပဲ။ဒီကတော့ဥပိ္ပခဖြစ်တဲ့အတွက်အသင်အပင်အဖြစ်မဲ့လေလာဖြစ်မဲ့သူကခန္ဓာမှုရှိတယ်ပြီးရင်ဉာဏ်နဲ့ရှင်တယ်အဲ့ဒါပြီးဒီနံပါတ်5ဥပ္ပခန္ဓာကိုဉာဏ်နဲ့တံပြီးအသိဉာဏ်ရစိတ် နံပါတ်6ကဥပက္ခန္တာကုံညာနာသံယောသတိပါညာပဲနံပါတ်5ကဥပက္ခန္တာကုံညာနာဝိညောအတိပါညာပဲဒီနံပါတ်6ကဥပက္ခန္တာကုံညာနာဝိညောသတိပါညာစိတ်ဆိုပြီးတော့အားလုံး7ပါးရှိတယ်အဲ့ဒီ7ပါးမိမိတဏ္ဍာမှာကုသိုလ်တစ်ခုပြုလိုက်ပြီဆိုလို့ရှိရင်ဥဒ္ဒနောကုသိုလ်ရှင်ပုံပုံလေးပြုတိုင်းပြုတိုင်းကုသိုလ်မှာဒီစိတ်ဖြစ်ပါတယ်ရတဘာဝဖြစ်တာနောက်ပိုင်းဘုဟုတုတ္တပိုင်းကြတော့ဘယ်ဟာဘယ်ကုသိုလ်ပြုတဲ့အချိန်မှာဘယ်စိတ်ဖြစ်တယ်ဆိုတာကိုရှင်းပြမယ်အဲကြာနော်ဒါကတော့အကျဉ်းဉာဏ်အနေနဲ့မဟာကုသိုလ်စိတ်၈ပါးလို့လည်းခေါ်တယ်သမာဝဆရာကုသိုလ်စိတ်၈ပါးလို့လည်းခေါ်တယ်ဒီလိုသာဘတဲ့သမာကုသိုလ်စိတ်ကိုတွေ့ခြင်းတွေ့မယ်သမာဝဆရာကုသိုလ်စိတ်ကိုတွေ့ခြင်းတွေ့မယ်ဒါပဲတွေ့တွေ့ဒီ၈ပါးကိုဆိုလိုတယ်နော်အဲ့ဒါကိုသဘောတရားအတိတ်ပဲအဖြစ်ပြောမယ်ဆိုလို့ရှိရင်ဒါနပိလဘာဝနာဒီဥစ္စာကုသိုလ်ကောင်းမှုတစ်ခုခုကိုပြုတိုင်းမဟာကုသိုလ်စိတ်ဖြစ်တယ်။ဝမ်းမြောက်ရှင်လန်းစွာပြုရင်သောမနတ္တဘာဂုတ်ဖြစ်တဲ့ဝမ်းမြောက်ရှင်လန်းဝမ်းမြောက်ဝမ်းနဲ့မဖြစ်ပဲနဲ့အလယ်လတ်သဘောပြုရင်ပြုလို့ရှိရင်ဥပ္ပခဘာဂုတ်ဖြစ်ဖြစ်တယ်။ကုသိုလ်ပြုရရင်ရှင်ဉာဏ်ရှင်ပါကဉာဏတံပယောစိတ်ဖြစ်တယ်ညာမရှင်လို့ရှိရင်ညာနာဝိညာဉ်သိဖြစ်တယ်ပြီးရင်တိုက်ကြောမှုမပါပဲမိမိရဲ့လိုတရားကုသိုလ်ပြုရင်အတ္တခါရိကကုသိုလ်သိဖြစ်တယ်မိမိကိုမိမိတိုက်ကြောနှိုးတော်ရဖြစ်နေသူတို့ဘာတိုက်ကြောမှုကြောင့်ဖြစ်တယ်ကုသိုလ်ပြုရင်တတ္တခါရိကကုသိုလ်သိဖြစ်တယ်အတ္တခါရိကကုသိုလ်သည်တတ္တခါရိကကုသိုလ်ထက်ပိုပြီးတော့အကျိုးပေးထက်တယ်ဘုရားတော်ဒီနေရာမှာကုသိုလ်ပြုတဲ့နေရာမှာဉာဏ်နဲ့ရှင်ဖို့ရည်ကြည့်တယ်။ဉာဏ်နဲ့တခါတရံမရှင်းရဘူး။ဘာလေးပဲပြုပြုဘာပဲကုသိုလ်ကြီးပဲလုံလိုက်လုံလိုက်။မတို့ဒီနေ့ပြုတဲ့ကုသိုလ်ကောင်းမှုကြီးဒီကုသိုလ်ကံရဲ့အကျိုးကျေးဇူးကိုတော့သူမောချမသူရမှာပဲဆိုတော့ဉာဏ်သိဉာဏ်မှုလေးကိုအမြဲတမ်းပြုရတယ်။တခါတရံကြတော့အလူဒါနပြုလုပ်တယ်ဒီလိုပဲပြီးပြီးတော့ပြုလုပ်တတ်ကြတယ်ဒီလိုပြန်သူကတော့ခွန်ကြီးတွေမှာလည်းရှိတယ်ရှိတယ်သူကတော့တခါတည်းတငယ်ချင်းတွေလာလို့တော့လည်းကောင်းတပည့်တွေလာလို့တော့လည်းကောင်းအားကတော့နေပါဦးသင်္ကန်းလေးပြူလိုက်ဦးမှာရော့အင်းဆိုပြီးပြူလိုက်ရအဲ့ဒါကြီးညံမပါဘူးညံမပါတဲ့အတွက်အကျိုးပေးမှာမထက်တန်တော့ညံပါတဲ့အလူလာနေရင်အကျိုးပေးထက်တယ်အဲ့တော့အဲ့လိုမျိုးပြူမယ်ဆိုလို့ရှိရင်အဲ့လိုသင်္ကန်းလေးကိုယူကြကြနာနာယူယူနေနေလေးနဲ့ဒီကုသိုလ်ပြုသခြင်းမဟုတ်ဒီကုသိုလ်ရဲ့အကျိုးတော့ဒီကမောချရမှာပဲဆိုတော့သင်ဉာဏ်မှုလေးဉာဏ်လေးတက်ဝင်ပြီးတော့မှကုသိုလ်ကောင်းမှုကိုပြုပါအဲ့လိုပြုလို့ရှိရင်အခုပြောတဲ့ဉာဏ်နဲ့ရှင်တယ်အဲ့လိုဉာဏ်နဲ့ရှင်ရင်အကျိုးလေးထက်တာမှာလေတဲ့နော်ဒါကုသိုလ်ကောင်းမှုပြုတဲ့နေရာမှာဒီလိုဉာဏ်နဲ့ရှင်ဖို့အရေးကြီးပါတယ်အဲ့ကြောင့်မလို့ဒီနေရာမှာဉာဏ်ဆိုတာလည်းပဲဒီလိုဉာဏ်လေးဉာဏ်နဲ့များတာမျိုးကိုဆိုလိုတာမဟုတ်ဘူးဒီဝိပဿနာဉာဏ်ဒါနပိကကောင်းမှုကုသိုလ်ရဲ့အကျိုးကျေးဇူးဉာဏ်တရားတွေကိုသင်ကျင်တဲ့ဟာကိုခေါ်တာပါတခါမြင်ကြတော့လောကမှာပြောလို့ရှိတယ်လေဉာဏ်ဉာဏ်ဒီကောင်ဉာဏ်ဉာဏ်နဲ့များတယ်ဆိုတာမျိုးအဲ့လိုဉာဏ်မျိုးကိုဆိုလိုတာမဟုတ်ဘူးဒါကတော့ဝိပဿနာဉာဏ်သတိအဖြစ်အကျိုးရှိတဲ့ဉာဏ်တွေကိုပြောဆိုနေမှာဖြစ်တယ်နော်ဒါကြောင့်မဟာကုသိုလ်ကိုရှင်းပါပြပါပါဘီအဲ့ဒါပြီးတော့နောက်ထပ်ကမဟာဝိပဿနာရှင်းပါအဲ့ဒီကုသိုလ်ရင်ပြုလုပ်လို့ရှိရင်နောက်ဘဝမှာဆက်ပြီးတော့ကျိုးပေးမဲ့စိတ်7ပါးပါဗျာမဟာဝိပဿနာ7ပါးတမာဝတ္တဝိပဿနာ7ပါးအတူတူပါပဲသူကတော့ရှေးကုသိုလ်ကံကြီးအကျိုးဖြစ်ပြီးစိတ်ပြုခဲ့တဲ့ကုသိုလ်ကံရဲ့အကျိုးတရားတွေကိုဒီစိတ်ကြီးကဖြစ်ပါတယ်ဒါလည်းပဲပုံမှန်အားဖြင့်အလုံးအတူတူပါပဲသောမနတ္တနာဂုံညာနာမယောအသိခါရိကဝိပဿနာသူကအကျိုးဖြစ်သွားတဲ့အတွက်ဝိပဿနာအဲလိုပဲဝိပဿနာဝိပဿနာသူပါရုံပါပဲအလုံးဒီဖြစ်ပါပဲနော်အတူတူပဲဟောဘက်ကလည်းဉာဏ်နဲ့ရှင်တယ်ဉာဏ်နဲ့မရှင်ဘူးတိုက်တော့မှုမရှိဘူးတိုက်တော့မှုရှိတယ်ဒါလည်းနဲ့အလုံးဖြစ်ပါပြတယ်အဲ့ဒီဖြစ်ပါရဲ့အတိတ်ကသဘောတရားကတော့မဟာဝိပဿနာဒီရှင်းဘဝများကသူ့လောကမှုကြောင့်လက်ရှိဘဝတွင်ကျိုးခံစားရသည့်စိတ်တွေဖြစ်တဲ့လူနဲ့နတ်တော်ကြီးမဟာဝိပဿနာပဋိသင်္ဍေမိကြရရယ်ကိုမဟာဝိပဿနာပင်လျင်တသက်လုံးဘဝင်စိတ်ဘဝဆက်ပြီးတဲ့စိတ်ဆိုပြီးတော့ဆက်ခါဆက်ခါဖြစ်ပေါ်လာတယ်။ဒါဆုံးပင်ပြီးရခန္ဓာမဟာဝိပဿနာပင်စိတ်ကပင်သူတိစိတ်အဖြစ်ဆောင်ရွက်သွားတယ်အဲ့လိုဖြစ်သွားတယ်နော်။ အဲ့ဒါကိုမဟာဥပစိတ်ကိုပဲမဟာဥပစိတ်အစဉ်များနဲ့လည်းပဲသရယံကိစ္စဖြင့်ပါဝင်မှုထမ်းတယ်ဒါတော့ဦးဇင်းတို့ဝိလိပန်းကျမ်းစာတွေပို့ပြချတယ်ပြီးရင်ဉာဏ်သံမယုံမဟာဥပစိတ်ကဘာပါဖြင့်ပြည့်တတ်နေနေခဲ့သောသူဤဘဝစိတ်အစဉ်၌အလောဘအဒေါသအမောဟဉာဏ်ပညာဟူပြီးဒီကောမှရှင်းတယ်အဲ့ဒီဉာဏ်နာတံပြောမဟာဥပစိတ်နဲ့ပဋိသင်္ခေနေခဲ့မယ်ဆိုလို့ရှိရင်ကောင်းတဲ့ဟိတ်သုံးပါးဖြစ်တဲ့အာလောဘအာဒေါသအာမောဟဆိုတဲ့ဉာဏ်ပညာနဲ့ရှင်တယ်အဲ့လိုဆိုလို့ရှိရင်အဲ့ဒီလိုရှင်ပြီးမွေးဖွားလာတဲ့ပုဂ္ဂိုလ်ကိုသိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်ဉာဏဝိပယမဟာဥပစိတ်ကဘာဘာနဲ့ပဋိသင်္ခေနေခဲ့တဲ့သူဟာကြတော့ဘဝစိတ်အစဉ်၌မူအာလောဘနဲ့အာဒေါသနှစ်ပါးပဲဖြစ်တဲ့အတွက်သူ့ကိုတော့ဒွိဟိတ်ပုဂ္ဂိုလ်ဒီနေ့တော့သာမပြောဆိုလို့ရှိတယ်တိဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ကတော့အင်တန်ဉာဏ်ထက်မြက်တယ်ဒီမတရားပုံတရားတွေရဖို့ဆိုရင်လည်းပဲထက်ထက်မြက်မြက်နဲ့ရတယ်ဒွိဟိတ်ပုဂ္ဂိုလ်များကြတော့နည်းနည်းသိကိုရတယ်ပေါ့နော်အဲဒီဟာကိုသူကရှင်းပြောရှင်းပြထားတာပေါ့ဒွိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ဆိုတာဘယ်လိုဟာကိုခေါ်တယ်ဆိုတာလည်းဒီနေရာမှာမှတ်ခဲ့ရမှာပေါ့နော်အဲ့ဒါပြီးတော့မှဦးဇင်းတို့မဟာကရိယာစိတ်မဟာကရိယာစိတ်အနေနဲ့လည်းပဲ၈ပါးရှိတယ်မဟာကရိယာစိတ်ခေါ်တယ်ကာမဝဆကရိယာစိတ်၈ပါးလို့လည်းခေါ်တယ်အဲဒီမဟာကရိယာစိတ်၈ပါးပြီးယဟန္တာပုဂ္ဂိုလ်တို့ကုသိုလ်ပြုသည့်စိတ်အဲဒီမဟာကရိယာစိတ်၈ပါးယဟန္တာပုဂ္ဂိုလ်ကြီးကုသိုလ်ပြုလုပ်လို့ရှိရင်ဒီမဟာကရိယာစိတ်၈ပါးပဲဖြစ်တယ်ဘဝဥဒ္ဒေဖြစ်တဲ့မဟာကုသိုလ်သင်ဖြစ်ပါမှာဖြစ်တော့ဥဒ္ဒေယဟန္တာပုဂ္ဂိုလ်ရှင်သာရိပုတ္တရာကြီးကနေပြီးတော့ယဟန္တာ900ကိုအပြီးတမတရားဟောတယ်ဟောလို့ရှိရင်သူလည်းပဲကုသိုလ်ဖြစ်တာပဲသို့တော်ယဟန္တာဖြစ်ပြီးတဲ့အတွက်သူ့မှာကုသိုလ်ဆိုတာမရှိတော့ကုသိုလ်လည်းမရှိတော့ဘူးအကုသိုလ်လည်းမရှိတော့အဲကြောင့်မို့လို့ယဟန္တာကြီးကုသိုလ်ပြုတယ်ကုသိုလ်စာပင်ပေးတယ်ဆိုလို့ရှိရင်သူတို့ကကရိယာစိတ်ပဲဖြစ်တော့သူတို့မှာကုသိုလ်လည်းမရှိတော့ဘူးအကုသိုလ်လည်းမရှိတော့ဘာလို့သဘောကပြတ်ပြီသူမှာကြိုးပေးနေတာအကြောင်းမရှိတော့အဲ့ဒီအတွက်ယဟန္တာတွေပြည့်တဲ့ကုသိုလ်ဒီမဟာကရိယာစိတ်နဲ့ဖြစ်တယ်မဟာကရိယာစိတ်ဖြစ်တယ်သူကတော့ကုသိုလ်ရှင်ဘုန်းကြီးတွေကုသိုလ်စာပင်ပေးတယ်တရားဟောတယ်အဲ့ဒီဟာဆိုလို့ရှိရင်သူတို့ကမဟာကုသိုလ်စိတ်ဖြစ်တယ်အဲ့ဒါလေးပဲတဲ့ကွဲတယ်ပေါ့နော်ဒါမဂ္ဂရိယစိတ်ဒီယဟန္တာပုဂ္ဂိုလ်ဒီမှာဖြစ်တဲ့စိတ်အဲ့ဒီစိတ်ဒီပြန်လဲပဲခုလိုပဲဦးဇင်းတို့သောမနန္ဒနာကိုညာနာတံပြောအာမေခာလိကစိတ်တသိခာလိကစိတ်အားဖြင့်၈ပါးပြားတယ်သူလည်းညာနေရှင်နဲ့ညာနေမရှင်ဘူးအယောအချင်းပြောပြသွားတယ်အားလုံး၈ပါး၈ပါးပြီးအကုန်လုံးအသေးစိတ်ရေးရေးအကျဉ်းမြင့်မဲ့ရေးရေးအားလုံး၈ပါးအတူတူပဲနော်ကုသိုလ်စိတ်ဥပ္ပစိတ်ကရိယာစိတ်တွေပြောပြသွားတယ်ပြီးတော့အဲ့တော့အဓိပ္ပာယ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဤစိတ်တို့ဒီလည်းမဟာကုသိုလ်စိတ်များအတိုင်းပင်အမိရကြတယ်။ဒီနန္ဒများကကုသိုလ်ပြုကြသည့်အခါမဟာကရိယာစိတ်များဖြင့်ပြုကြတယ်။ဒီလိုတော်တော်ရှင်းတယ်ပဲ။ဒီနန္ဒရှင်များတို့ဒီဘဝတပံဆက်မှန်နေကြမလို့တော့သဖြင့်ကုသိုလ်ရဲ့အကျိုးကိုခံစားလည်ရမရှိတော့ဘူး။ထို့ကြောင့်ထိုရှင်များတို့ဤကုသိုလ်ပြုခြင်းသည်ပြုကမတ္တများဖြစ်၏။ကျူတာရွေးစုခြင်းများသာဖြစ်ပြီးပါမအကျိုးပေးမရှိတော့ဒါကြောင့်မို့လို့ဘုရားကျမ်းသာကြတော့ကုသိုလ်လည်းမဖြစ်ဘူးအကုသိုလ်ဆိုရင်တော့ဝေးရောပေါ့နော်ကုသိုလ်အစာကရိယာဖြစ်တယ်ဒါကြောင့်မို့ရှင်သာရိပုတ္တရာကသူများကိုတရားဟောတဲ့ကရိယာစိတ်ပဲဖြစ်တယ်ပုထုရှင်ဘုန်းကြီးဦးဇင်းတို့လိုဘုန်းကြီးတွေအောက်တာရိယာဖြစ်တယ်သောတာပန်တဂရကအနာဂံဘုန်းကြီးတွေကတရားဟောမယ်ဆိုရင်လည်းကုသိုလ်စိတ်ပဲဖြစ်တယ်အဲ့လိုကုသိုလ်စိတ်နဲ့ကရိယာစိတ်ရဲ့ပွားချမှုကိုကုသိုလ်ကမှတ်ထားကြရအောင်။အဲ့ဒါဆိုတော့ဦးဇင်းတို့ဒီနေ့သင်တဲ့ကာမဝဒနာကောမနာစိတ်ပြီးပါပြီ။ပြီးပါတော့ဒီနေ့မင်းငယ်ဒီတစ်ပတ်ကအင်တာပေးခဲ့တယ်။အဲ့ဒီအင်တာကိုဒီတရားပုံစံနဲ့ကြည့်ပြီးတော့နည်းနည်းမလောက်ခဲ့တဲ့လူတွေလည်းပို့ပြီးတော့မြင်တော့အောင်ဒီမှာတော့ပြန်ထားတယ်နော်စိတ်ကလည်းအင်တာပေးတဲ့သူကြီးကမပြောက်ပါနဲ့ဒီမှာကြည့်လိုက်တရုတ်ခွဲသဘောလေးရအောင်ဦးဇင်းတို့သင်ကြားခဲ့တာဒီအာလုံကာမစိတ်54ပါးပြီးပါဘူးအဲကာမစိတ်54ပါးဒီကြည့်တွက်လို့ရှိရင်အကုသိုလ်စိတ်12ပါးအဟိစိတ်17ပါးကာမဝတ္တရသောဘနာစိတ်24ပါးအာလုံ 54ပါးရှိတယ်။အဲတော့အကုသိုလ်စိတ်12ပါးထဲမှာဝေဒနာလို့ခေါ်တဲ့သောမနတဝေဒနာ၊ဥပေက္ခဝေဒနာ၊ဒေါမနတဝေဒနာဘယ်နှပါးဒီပါလဲလို့ဟောင်းဝခင်ဗျာပြေးလိုက်တာ။အဲ့မှာကြည့်ကြည့်ပေါ့သောမနတဘယ်နှပါးပါလဲ
၄ပါး
သုပ္ပခာဘယ်နှပါးပါ
၆ပါး
သောမနတဘယ်နှပါးပါ
၅ပါး
အာလုံးပေါင်းတော့
၁၂ပါ
းအခုတော့၁၂ပါးနော်အဲ့ဒါကိုပြောဝေဒနာအပြားရှိပြီးဆက်တယ်သောမနတဝေဒနာဥပ္ပခာဝေဒနာသောမနတဝေဒနာဒါတော့ပြန်မှတ်မိပြီနော်ပြီးရင်တံတယောဝိတယောနေအပြင်ဘယ်လောက်ပါမလဲလို့ရေခက်ကြည့်ရင်တံတယောဒီ၈ပါးဝိတယောဒီ
၄ပါ
းအဲ့ဒါဆိုရင်ရှင်းနဲ့လေးနဲ့ပေါင်းရင်ဆက်ပြီးအဲ့ဒါအကုသိုလ်စိတ်မှာသံပြေဝင်ပြီးရောဘယ်နှပါးဒီပါလဲဆိုရင်ဖြေတတ်ပါပြီနော်အဲ့ဒါကိုပယောကသံပြေကဝိပယောကဆိုပြီးတော့ဒီလိုပါဠိမှာသုံးတဲ့အတွက်သံပြေဝင်ပြီးရောဒီပြတ်မယ်ဆိုလို့ရှိရင်7ပါး4ပါးအဲ့ဒါရပါပြီနော်အဲ့ဒါအကုသိုလ်စိတ်7ပါးပြီးရင်သင်္ခါရအပြားဖြစ်ပြီးပြတ်မယ်ဆိုရင်အတ္တင်္ခာရိကသတ္တင်္ခာရိကသင်္ခါရမှလွတ်တဲ့စိတ်ဆိုပြီးတော့အကုသိုလ်မှာ၃မျိုးရှိမယ်။အတ္တင်္ခာရိကဆိုရင်ဘယ်နှပါးရှိမလဲ
။
၅ပါးရှိမယ်။သတ္တင်္ခာရိကဆိုရင်၅ပါးရှိမယ်။သင်္ခါရကလွတ်တဲ့စိတ်ဆိုရင်မောမှုစိတ်၅ပါးပေါင်းလိုက်ရင်၁၂ပါး။အဲ့ဒါဆိုရင်အကုသိုလ်စိတ်၁၂ပါးကိုဝေဒနာအဖြစ်ဝေဒနာအပြားအဖြစ်ပြောမယ်။ပျောကအပြားအဖြစ်ပြောမယ်။သင်္ခါရအပြားအဖြစ်ပြောမယ်ဆိုရင်ဒီတော့တတ်ပါရင်နော်အဲ့ဒါလေးကမှတ်မိအောင်လုပ်တာပေါ့ပြီးရင်အဟိစိတ်၁၈ပါးကိုဦးဇင်းတို့ဝေဒနာနဲ့ခွဲဝေနိုင်တယ်ဆိုလို့ရှိရင်သောမနတဝေဒနာဘယ်နှပါးပါလဲ
၅
ပါးဥပေက္ခဝေဒနာ
၇ပါးဒ
ုက
္
ခဝေဒနာ၇ပါးဒုက္ခဝေဒနာ၇ပါး၄၄၁၁ဆိုတော့
၈
နော်အဲ့ဒါဆိုတော့၈ပါးရှိတယ်ဒါဝေနာအဖြစ်ကြီးတွက်ပြလိုက်တယ်ဥပမာသင်္ခါရအသင်္ခါရိကအသင်္ခါရိကသသင်္ခါရိကမရှိဘူးတံပြောဝိပယောမရှိဘူးဒီမှာဝေနာပဲရှိတယ်ဝေနာအဖြစ်ကြီးတွက်ရင်အလုံး၈ပါးအဲ့ဒီနှစ်ခုကိုပေါင်းလိုက်ရင်အသောမနာစိတ်30ရှိပါတော့နော်အဲ့ဒီအသောမနာစိတ်30ကိုဝေဒနာအဖြစ်ကြီးတွက်မယ်ဆိုရင်သောမနတကို၄နဲ့နှစ်ပေါင်းရင်
6
ဥပေက္ခာကို14နဲ့6နဲ့ပေါင်းရင်20ဒုက္ခကတော့တပါးပဲရှိတယ်ဒုက္ခကတော့တပါးပဲရှိတယ်ဒေါမနတက2ပါးရှိတယ်အားလုံးပေါင်းလိုက်တော့3ပဲအဒေါမနစိတ်3ပဲကိုဝေဒနာအဖြစ်ရေးပြမယ်ဆိုရင်ဒေါမနတ6ပါးဥပေက္ခာ20ဒုက္ခတပါးဒုက္ခတပါးဒေါမနတ2ပါးအားလုံး3ပဲရှိပါတယ်နော်ဒီရင်ဦးဇင်းတို့ဒီကနေ့ကာမောသောဝနာစိတ်24ပါးကိုစိုက်ကြည့်အောင်ကာမဝဆနာစိတ်24ပါးကာမဝဆသောဝနာစိတ်24ပါးကာမသောဝနာစိတ်24ပါးအဲ့ဒီမှာလည်းပဲဦးဇင်းတို့မဟာကုသိုလ်စိတ်7ပါးမဟာဝိရသိတ်7ပါးမဟာဝိရသိတ်7ပါးပေါင်းလိုက်တော့24ပါးအဲ့ဒီမှာရည်ွက်မယ်ဆိုရင်ဝေဒနာအဖြစ်ရည်ွက်ရင်မဟာကုသိုလ်စိတ်မှာ4ပါးပါတယ်မဟာဝိရသိတ်မှာသောမနတတိမဟာကုသိုလ်စိတ်မှာ၄ပါးမဟာဝိသိတ်မှာ၄ပါးမဟာကိရိယာစိတ်မှာ၄ပါးပေါင်းတော့သောမနတဝေဒနာ၁၂ပါးဥပေက္ခလည်းဆုံးပြီးတူသွားပဲ၁၂ပါးအဲ့ဒီနှစ်ခုပေါင်းလိုက်တော့၂၄ပါးကာမသောမနစိတ်ကိုဝေဒနာအပြားဖြစ်ရင်ပြတ်မယ်ဆိုရင်သောမနတဝေဒနာ၁၂ပါးဥပေက္ခဝေဒနာ၁၂ပါးပယောကအားဖြင့်တံပယောဝိပယောခြေပြတ်ရင်လည်း၁၂ပါး၁၂ပါးဆိုတော့၂၄ပါးသင်္ခါရအပြားအပြင်အသင်္ခါရိကသသင်္ခါရိကရေပွက်မယ်ဆိုရင်လည
်း
သသင်္ခါရိက7ပါးသသင်္ခါရိက7ပါးပေါင်းလိုက်တော့24ပါးဒါကတော့ဒီကနေ့သင်ခဲ့တဲ့ကာမသောမနစိတ်24ပါးအဲ့ဒီ3ခုလုံးကိုပေါင်းလိုက်ရင်ကာမစိတ်54ပါးကာမစိတ်54ပါးကိုရေပွက်ခဲ့ပါဆိုရင်အာကုသိုလ်စိတ်7ပါးအဟိစိတ်18ပါးကာမသောမနစိတ်24ပါးပေါင်းလိုက်ရင်အလုံး50နဲ့4ပါးရှိပြီနော်အဲ့ဒါကိုဦးဇင်းတို့ဝေဒနာပြားကုသဝါကုသလို့ခေါ်တဲ့ဇာတိအပြားအဖြစ်ဝေဘာကြည့်မယ်ဆိုလို့ရှိရင်ဝေဒနာပြားဖြစ်ဆိုရင်သောမနတဝေဒနာအလုံးဘယ်နှပါးရှိမလဲ18ပါးဥပေက္ခဝေဒနာ32ပါးဒုက္ခဝေဒနာ7ပါးဒုက္ခဝေဒနာ7ပါးသောမနတဝေဒနာ7ပါး อารมณ์ปองไล่တော့54ပါถ้าวินาปราภิญအသေးစိတ်တော့ကိုယ့်အကိုပြန်ကြည့်နော်ဒီကတော့အပေါင်းတော့တွက်ပြလိုက်တာပါနော်ပြီးရင်ဓာတိအပြာဆိုတာဥဒ္ဒေနကုသိုလ်ဇာအကုသိုလ်ဇာဝိပဿနာကရိယာဇာဆိုပြီးတော့အပြာဖြင့်ဒီတွက်နေရှိတယ်အဲဒီကာမသင်54ပါးကာမဝဏ္ဏသောဗနာကာမဝဏ္ဏသောဗနာသင်54ပါးဆိုတဲ့အဲမှာဓာတိအပြင်ဒီတွက်မယ်ဆိုရင်အကုသိုလ်ကသာပြောကြည့်ပါအောင်အကုသိုလ်ကနှစ်ပါးပါခဲ့တယ်72ပါးပြီးတော့ကုသိုလ်ကမဟာကုသိုလ်ဆိုပြီးတော့8ပါးပါတယ်ဝိပတ်ကြတော့မဟာဝိပတ်က8ပါးရှိတယ်အဟိစိတ်ထဲမှာအကုသလဝိပတ်စိတ်9ပါးအဟိကုသလဝိပတ်စိတ်8ပါး15ပါးနဲ့8ပါးနဲ့ပေါင်းတော့23ပါးဝိပတ်စိတ်23ပါးကရိယာစိတ်7ပါးအဟိစိတ်ထဲမှာအဟိကရိယာ3ပါးမဟာကရိယာတော့မှာပေါင်းလိုက်တော့72ပါးအဲဒီတော့ကုသိုလ်8ပါးအကုသိုလ်12ပါးဝိပတ်23ပါးကရိယာ72ပါးပေါင်းရင်54ပါးအဲ့ဒါဒီတရားခွင့်အနေနဲ့မှတ်ထားရမယ်နော်သိညက်တော့မပေါ်တော့ဘူးဟုတ်လားအဲ့ဒါတော့ဒီကနေ့နေငယ်တဲ့ကာမသင်54ပါးကိုဝေဒနာအဖြစ်နဲ့ဆွဲခဲ့ပြီးတရားကအဖြစ်နဲ့ဆွဲခဲ့ပြီးသင်္ခါရအဖြစ်နဲ့ဆွဲခဲ့ပြီးဓာတိအဖြစ်နဲ့ဆွဲခဲ့ပြီးအဲ့တော့ဒီတရားဖတ်လေးတွေကိုမိမိတို့ဟောထဲမှာပြန်ပြီးတော့ဒီတရားဘက်ကိုကြည့်ပြီးတော့ပြန်ပြီးတော့ရေတွက်ကြည့်ပါနော်အဲ့လိုဆိုရင်ဆက်တော့မှာပါအဲ့ဒါပြီးတော့ဦးဇင်းတို့ဒိုင်းခင်မှာဘုရုဒ္ဓအမိနဲ့ဦးဇင်းတို့သင်ခဲ့တဲ့ဒီကနေ့စိတ်တွေကိုပြန်ပြီးတော့သုံးသပ်ကြည့်အောင်ယဟန်တန်တာများအားဆွန်းလောင်းပြီးတော့အာဖြစ်ပေါ်တတ်သောကုသိုလ်ဆင်ရနဲ့နှမျိုးပြတာရေးပြပါတော့ယဟန်တန်ဃာတွေကိုမိမိတို့သွန်လောင်းလူတယ်အဲ့ဒါသွန်လောင်းလူနေတဲ့အချိန်မှာဘယ်ဟိုမှသွားမပြင်းနဲ့တော့သွားသွားပြောခဲ့တယ်မဟာကုသိုလ်ရဲ့ရှင်းပါးထဲမှာပဲတွေ့ရတယ်အဲ့တော့သွန်လောင်းနေဆိုတော့ဝမ်းမြောက်မနေဘူးလားဝမ်းမြောက်နေတဲ့အတွက်သောမနတ်ပါဘုရားအဲ့တော့ဖြစ်ပြီးတော့ညာနာတံပြောင်းနဲ့ရှင်ရမယ်ဦးနဲ့သွားသွားပြောသလိုညာနာတံပြောင်းတိုင်းနဲ့ရှင်ပြီးတော့သူကတိုက်တွန်းမှုပါလာလည်းမဟုတ်ဘူးမပါလာလည်းမဟုတ်တဲ့အတွက်အသင်္ကာရိကမဟာကုသိုလ်စိတ်အစုသံဃာကာရိကမဟာကုသိုလ်စိတ်အဲ့နှစ်ခုဖြစ်တယ်ပေါ့နော်အပြည့်ဆုံးပြောရင်သောမနတ္တသဟကုံညာနာတံပြောင်းအသင်္ကာရိကမဟာကုသိုလ်စိတ်သောမနတ္တသဟကုံညာနာတံပြောင်းအသင်္ကာရိကမဟာကုသိုလ်စိတ်နှစ်ခုပေါ့နော်အဲ့ဒီအခြေတွေကိုလည်းနောက်ပိုင်းကျအီးမေးလ်နဲ့ပို့ပါလားအီးမေးလ်မှာကြည့်ရပါမယ်နော်ပြီးရင်နံပါတ်1ကမိမိအိမ်တွင်ကိုယ်ဝတ်ထားသောဘုရားရုံဝါးသင်္ဓုတော်အားအကျိုးသိမြင်ဉာဏ်နှင့်ရှင်၍အဲ့ဒါလေးတွေကိုသကလုံးလေးတွေကိုပြန်တောက်ကြည့်ရမယ်နော်အကျိုးသိမြင်ဉာဏ်နှင့်ရှင်၍နေ့စဉ်ဘုရားရှိခိုးကြသောဘုရားဘာသာဝင်တို့အားဖြစ်ခွင့်ရှိသောမဟာကုသိုလ်စိတ်တို့ကိုကဘာပြီဖြစ်ဆိုပါသောမနတ္တမဟာကောညာနာမတိယအပိပါရိကမဟာကုသိုလ်စေသောမနတ္တမဟာကောညာနာမတိယအပိပါရိကမဟာကုသိုလ်စေဥပိ္ပခာမဟာကောညာနာမတိယအပိပါရိကမဟာကုသိုလ်စေဥပိ္ပခာမဟာကောညာနာမတိယအပိပါရိကမဟာကုသိုလ်စေတခုဆိုပြီးတော့လေးခုဖြစ်နိုင်ပါတယ်နော်အဲ့ဒီကိုဖြစ်တဲ့ဤရင်ကနံပါတ်၃ဤကင်ဘုရားရှိခိုးနေပြီကိုအတူယူရင်ဤကင်မိမဝမ်းမြောက်ဝမ်းသာပြီးဘုရားရှိခိုးနေတော့ကလေးငယ်ဟာမြည်ပြီးကုသိုလ်စိတ်ဖြစ်ပါသည်ဖော်ပြရတယ်။ဘုရ
ားဘာသာဘာသာဘုရား
သာသနာ့ရိကသာသနာ့ရိကသာသနာ့ရိကနော်အပိခာရိကဘယ်သူမှတိုက်ကျွမ်းတာမဟုတ်ဘူးပုဂ္ဂိုလ်ကလည်းတိုက်ကျွမ်းတာမဟုတ်ဘူးသူကလည်းတိုက်တွန်းတာမဟုတ်ဘူးသူ့ဟာဒီဟောကလေးငယ်မှာဝမ်းမြောက်ပြီးတော့ဖြစ်နေတာအဲဒါဆိုတော့သောမနတ္တသဟကုံညာနာတရားအပိပါဠိကမှာသူ့ကိုဆဲပြီးတော့နံပါတ်၄အနေနဲ့ယခုဖြစ်သတ္တမုံမှန်ရေတော့၌ကောင်းကျိုးကိုမျှော်မြင်လျက်မိမိသရာတရားဝမ်းမြောက်စွာသူငွေထဲ့ဝင်လှူဒန်းကြသောသူတို့၏တဏ္ဍာ၌ဖြစ်ပေါ်သောကုသိုလ်စိတ်ကိုရေးပြပါ
အဲ့တော့အဲ့ကကလေးငယ်တော့ရှင်းတဲ့ဟာဟိုညာနာညာနဲ့မရှင်းတဲ့ဟာ
ရှင်းနာလည်းရှင်းနိုင်တယ်မရှင်းလည်းမရှင်းဘူးကစိတ်ကပြတ်လိုက်
သူကမမြောက်ဝမ်းသာသူကနှစ်ခုလုံးတော့ယူနိုင်တာပေါ့
ယူနိုင်တယ်
ညာနဲ့ရှင်းတာလည်းရတယ်မရှင်းတာလည်းရတယ်
ညာရှင်းနိုင်တဲ့ကလေးဆိုရင်လည်းညာရှင်းနိုင်တာပေါ့
ကလေးနဲ့ဖြစ်တဲ့အတွက်ကတော့သူ
က
ညာနဝိပယညာနတံပြီးသူနှစ်ခုလုံးတော့ဖြစ်နိုင်
တယ်အဲလိုသိကြပြီးမြင်တော့ဝိကိက
ညာနဝိပယညာတော့ကလေးကညာတော့မရှင်းနိုင်ဘူး
ကလေးလေးတွေကသူကလေးရှိသေးတာသူတို့ရှင်းနိုင်တာပေါ့ညာ
အဲ့လိုမျိုးဖြစ်ပေါ်ရင်ကုသိုလ်ရတယ်ဆိုတော့ဉာဏ်လေးတော့ဘယ်တော့မှဝင်ဘူး။
တိတိလေးဆိုရင်ဟုတ်တ
ာ။အဲ့လိုမျိုးပေါ့နော်။အဲ့ဒါဆိုတော့နံပါတ်5အနေနဲ့ကြတော့နံပါတ်5ပါ။နံပါတ်5ကဘာဖြစ်မလဲဆိုလို့ရှိရင်ကောင်းကျိုးကိုမျှော်မြင်လျက်ဆိုတာဒီဉာဏ်နဲ့ရှင်းတယ်။ဉာဏ်နဲ့ရှင
်း
။ကောင်းကျိုးကို
မျှော
်မြင်။ကျွားတော့နံပါတ်5ဟုတ်တယ်ဉာဏ်နဲ့ရှင်း။ဉ
ာဏ်နဲ့ရှင်း။ဉ
ာဏ်နဲ့ရှင်း။
သောကအ
သင်္ခါရိက
မောင်မောင်သောကနံပါတ်3အုပ်ရဖြေမှာလို့သောမနတ္တမဟာကုံညာနာဝိပယောအသင်္ခါရိကမဟာကုသိုလ်ဆက်သောမနတ္တမဟာကုံညာနာဝိပယောအသင်္ခါရိကကုသိုလ်ဆက်သူကညာနဲ့မရှင်ဘူးကလေးကဝိပယောကြီးမှာနှစ်ပါးလုံးဖြစ်တာအသင်္ခါရိကဟောသင်္ခါရိကသူလည်းဖြေတာမှားလို့နော်နံပါတ်3ကသောကပြောတယ်သောမနတ္တမဟာကုံညာနာဝိပယောအသင်္ခါရိကမာကုသိုလ်စိတ်သောမနတ္တနာဂုံညာနာဝိပယသတိကံကမာကုသိုလ်စိတ်အဲ့ဒီဟာတဘာဝဖြစ်တာပေါ့နော်နံပါတ်၄ကျမှာကောင်းကျိုးကိုပြောမြင်လျက်ဆိုတော့ညာနာတံပြယောနော်ကောင်းကျိုးကိုပြောမြင်လျက်မိမိတရာလျောက်အရာဖြစ်တဲ့အတွက်အဘိဓါနာကဝမ်းမြောက်တဲ့အတွက်သောမနတ္တနာအဲ့ဒါဆိုတော့သောမနတ္တနာဂုံညာနာတံပြယောအဘိဓါနာကဒီနံပါတ်5ဒီလိုတဦးတယောက်များမတိုက်တွန်းရပဲနော်အရာသင်္ခါရိကစိတ်သက်ဝမ်းမြောက်စွာသောမနတ္တဘုခံဘုံဘုံအားရှိခိုးဥစ္စာလျက်ရှိသောကလေးငယ်ဤတန်တာ၌ဖြစ်ပေါ်နိုင်သောကုသိုလ်စိတ်ကိုပေါ်ပြပါဆိုရင
်
သောမနတ္တဘာဝ
ညာနာဝိရိယ
အသင်္ခါရိကမာကုသိုလ်စိတ်နော်အဲ့လိုသကလုံးလေးတွေကိုကြည့်ပြီးတော့ကိုပေါ်ကျောင်းကသင်ခဲ့တဲ့ကုသိုလ်စိတ်တွေကိုပြန်ပြီးအောင်နေပါတော့။နံပါတ်6ကြတော့ယခုခေတ်ဘက်တော်မောမန်ရေတို့နားလူမျိုးသားဘာသာဝင်များကအလူဝင်များထဲဝင်ခြင်းပြီးမိမိကုသိုလ်ဖြစ်ပြီးကိုထုတ်ပြတာတော့
အဲ့ဒါနော
်ကွာလူမျိုးသားလို့ပါတဲ့အတွက်ဉာဏ်မရှင်းနိုင်ဘူးဆိုတော့မှညာမရှင်နိုင်တဲ့အတွက်ဝိပယုတ်ဝိပယုတ်၄ခုလုံးဖြစ်တယ်သောမနတ္တသာဂုံညာနာဝိပယအသင်္ခါရိကသတိခါရိကဥပိ္ပခသာဂုံညာနာဝိပယအသင်္ခါရိကသတိခါရိကနော်၄မျိုးလုံးဖြစ်တယ်အဲ့ဒါဆိုတော့နောက်တစ်ခုကြောင်းရင်ရရွာပွင့်ကျော်တိုးတက်ရင်းဆိုတာကြာရရွာပွင့်ကျော်တိုးတက်ရင်းအတွက်လမ်းဖောက်တရားဆောက်ရနိုင်မတိုက်တွန်းရပဲနော်ဒီကလုံးလေးတွေကြည့်မတိုက်တွန်းရမယ်ပျော်ပျော်ရွှင်ရွှင်အသိဉာဏ်ရှင်ကပါဝင်ဆောင်ရွက်နေသူဤတဏ္ဍာနဖြစ်ပေါ်နိုင်သောစိတ်ကိုပေါ်ပြပါဘုရား
ဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရား
ဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘသက္ကံလူတန်သက္ကံပူတော်ရာ၌ဤသူမြတ်မတိုက်တွန်းရပဲပျော်ရွှင်စွာဖြင့်ပါဝင်လူတန်သောကံကြိုးမြင်ပြီးပညာရှိတန်၌ဖြစ်ပေါ်တော်သောစိတ်ကိုပေါ်ပြလာ။ဉာ
ဏသာသာဘုရားဉာဏသာယောအသိဝရိက
ဘုရား။နော်အဲ့ဒါအဲ့ဒါကလုံးလေးတွေကိုကြည့်နံပါတ်9ကကြတော့သံဃာတော်များကြွလာပြီးကိုခုမြင်ရသောမိခင်ကသာမေးရှိခိုးရှိခိုးဟုပြောဆိုတိုက်တွန်းမှုကြောင့်ပြောဆိုတိုက်တွန်းမှုကြောင့်ပျော်ရွှင်စွာရှိခိုးနေသောကလေးငယ်တဏ္ဍာ၌ဖြစ်ပေါ်သောကုသိုလ်စိတ်ကိုသိကြသောပေါ်ပြပါသည
်။ဉာဏဝိရောဟ
သတိခါရိကကလေးဖြစ်တဲ့အတွက်ဉာဏဝိပယောပေါ့နော
်
။ပြီးရင်အိုမင်းမဆန်းဖြစ်နေသောဘဝများဤကိစ္စကြီးငယ်ကိုမိမိအသိစိတ်ဖြင့်ကြောရှင်စွာပူညီဆောင်ရွက်ပေးနေသောလူငယ်တဝိဒါနာ၌ဖြစ်ပေါ်နိုင်သောကုသိုလ်စိတ်ကိုပြည့်စုံစွာပေါ်ပြပါ သောတာပန်ဘုရားနာသံယောအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိကအာသင်္ခာရိက
သောတာပန်ဘုရားနာဝိတယောအသင်္ခာရိကသေ
အသင်္ခာရိကဟောသာသနာ့ဘုရားကုလုံးဖြစ်နေတယ်နော်ဒါဆိုရင်ဒီကနေ့သင်ခဲ့တဲ့မဟာပုဒ်တော်စိတ်ကိုအာဒီလက်တွေ့သဘောရမယ်ရှင်းပြရတော့ပို့ပြီးတော့ရှင်းနာပါတော့အဲ့ဒါပြီးတော့ဒီကနေ့ဒီကနေ့သင်ခဲ့တာဒီဒိဋ္ဌိဝိတိကိစ္စဥဒိစ္စဒီနဲ့ဒီစိတ်သုံးလုံးရဲ့အကြောင်းကိုဥပမာနဲ့တကွာရှင်းပြခဲ့တယ်။ကာမသောဝနာစိတ်24ပါးကိုရှင်းပြတယ်။ပြီးရင်သမောဇ္ဇသောဝနာစိတ်24ပါးရဲ့မာကုသိုလ်စိတ်မာဝိဝတ်စိတ်မာဝိဝတ်စိတ်7ပါးဒီကြားပုံကိုရှင်းပြတယ်။ပြီးရင်ပယောခွဲဖြစ်တဲ့ဝေဒနာပြပယောကအပြရှင်းကြတော့သင်္ခါရအပြသာတိအပြာအပြင်ကာမစိတ်54ပါးကိုရေကျွပြရဲပြီးတော့ဘုံတုဒ္ဒစိတ်နှင်းအနေနဲ့မေဘုံလေးနဲ့မေပြီးတော့ဒီကနေ့ပြင်ရတဲ့စိတ်ကိုရှင်းရှင်းပြပြပေးခဲ့တယ်။အဲဒီတော့ဦးဇင်းတို့ဒီကနေ့ပြင်ကြားပြပါတော့ပြီးပါပြီ။အဲဒါဆိုတော့ဦးဇင်းနောက်ဆုံးသုံးမတ်တာခင်လေးမှာပြီးခဲ့တဲ့ပတ်ကပြင်ပြမှုကိုကောင်းဆုံးစားတာလေးကိုဦးဇင်းပြန်ရှင်းပြမယ်နော်။ဒါသုံးမတ်တင်လေး။ဒီပြီးခဲ့တဲ့ပတ်ကနည်းနည်းနိုင်ရှိတော့နည်းနည်းလေးလွန်သွားပြီဆိုပြီးတော့သုံးတက်လိုက်တာလေးကနည်းနည်းမြန်သွားလိမ့်မယ်လို့အဟိကိရိယာစိတ်ပုံမှန်ကိုနားမရှင်းမဖြစ်ပါလေလို့ပြောကြရော။အဟိစိတ်ကလည်းပဲအကုသလဝါစိတ်ခုနှစ်ပါးအဟိကုသလဝါစိတ်ရှင်းပါအဟိကိရိယာစိတ်ပုံမှန်ဆိုပြီးတော့ရှိတယ်။အဲဒီဟောပန်းတစ်ခုကိုတော့ရှင်းပြခဲ့တာပေါ့နော်။ဒီအဟိကိရိယာစိတ်ဆိုတာလေးကိုရှင်းပြတဲ့အခါမှာမင်းလည်းမြန်သွားတယ်နားမလည်ကြဘူး။အဲဒီတော့အဟိကိရိယာစိတ်ဆိုတာကကိရိယာစိတ်ဖြစ်တဲ့အတွက်ပြုကမတ္တသဘောပဲ။ဒီမှာဘာမှကုသိုလ်ရာအကုသိုလ်ရာအဲဒီလိုမျိုးရှိဘူး။အဲဒါဆိုပြုကမတ္တသဘောစိတ်ကိုကိရိယာစိတ်အဟိနဲ့ရှင်းဟိနဲ့မရှင်းတဲ့အတွက်အဟိကိရိယာစိတ်သုံးပါ။အဲဒီသုံးပါးလည်းပဲဥပ္ပခမဟာကိုပိသသာတာဝိသံစေဥပေက္ခာနာကိုဖြစ်တဲ့အတွက်သိရနေတဲ့ခန္ဓာမှုနဲ့ဒီလိုပါဖြစ်၍ငါးတော်ရ၌ဖြစ်သောအာယုံကိုသင်ကျင်သောစေ။ပြန်ကြတော့ဥပေက္ခာမဟာကိုမနောတော်ရဝတ္တံစေ။အသိရသိရတဲ့ခန္ဓာမှုနဲ့ဒီလိုပါဖြစ်၍သိက္ခာရ၌ဖြစ်သောအာယုံကိုသင်ကျင်သောစေ။ပြန်ကြသောမနတမဟာကိုဟာတုတ္တဝတ်စေ။သိချမ်းသာသောခန္ဓာမှုနဲ့ဒီလိုပါဖြစ်၍ဘုရားယဟန္တာတို့ဤပြုံးရွယ်သောစိတ်ဆိုပြီးတော့ဦးဇင်းတို့၃မျိုးရှိတယ်။အဲဒီ၃မျိုးထဲမှာဦးဇင်းတို့ပင်စဒွါရဝိသံဆိုတာကပင်စငါးဒွါရကတကားအဝိသနာဆိုတာကလက်ပတ်တဲ့စင်ကျင်တယ်လို့အတိတ်ပဲရတယ်။အဲဒီတော့မျက်စိနာနာမြာကိုစိတ်ဆရာကိုဒီဟုသောတကားငါးပေါက်မှာဖြစ်ပေါ်လာတဲ့အာယုံကိုစင်ကျင်တယ်သုံးသပ်တဲ့နှလုံးသွင်းနာကိုပင်စားတော်ဝိသံစေလို့ခေါ်တယ်။ဘောဘာဒီလိုသင်ခဲ့တဲ့အမြင်သိစိတ်၊ကြားသိစိတ်၊နံသိစိတ်၊ခံစားနာသာသိစိတ်၊ ठी တွေ့သိ ठी တွေ့တဲ့စိတ်အဲဒီ၅မျိုးဖြစ်ပေါ်လာတဲ့အာယုန်တွေကိုစဉ်းကျင်သုံးသပ်တဲ့စိတ်ကိုပင်စားတော်ဝိသံစေလို့ခေါ်တယ်။အဲဒါကိုနောက်တစ်ခုကမနောဓာရဝိသံစေ၊မနောဒွါရအဝိသနာ။သူကမနောဆိုတာစိတ်ပဲ။ဒွါရဆိုတာတကားသောကပြောတဲ့မျက်စိနာနာကိုဆိုတဲ့တက္ကနာပေါ့ပြီးတော့အာဝတ္တနာဆိုတာတော့ဆက်ပတ်တဲ့သင်ခြင်းနဲ့အဲဒီစိတ်တကားပေါ့၌သင်လာပြီးအာယုံကိုသင်ခြင်းနှလုံးသွင်းတာကိုမနောဒွာရဝိသံလို့ခေါ်တယ်။အဲ့ဒါကိုဒီလိုတို့တဏှာမှာတော့သူ့ကိုဝေါထောအမိနဲ့လည်းသုံးတယ်။ဒီလိုတို့သင်ကြော်လေးသင်တဲ့အခါမှာဝေါထောလို့ဆိုလိုက်လို့ရှိရင်ဝိသေသင်နေဒီလိုဝိသေပိုင်းမှာခြားပြီးဆိုရင်ဘောဓောလို့ဆိုလိုက်တာနဲ့မနောဒနာဝတ္ထံစိတ်ကိုဆိုလိုခြင်းမှဖြစ်တယ်။အဲဒါကြောင့်ဒီမနောဒနာဝတ္ထံဒီသင်ခြင်းတဲ့အလုပ်ကိုလည်းလုပ်တယ်။ပြီးတော့ကျတော့ဆုံးဖြတ်တဲ့အလုပ်ကိုလည်းလုပ်တယ်။ အဲ့ဒါဆိုတော့သူကအလုံးနှစ်ခုလောက်တယ်ဥပမာအားဖြင့်ပြောလို့ရှိရင်ဖခင်တယောက်ကရုံးမှာတော့ဒီမန်နေဂျာပေါ့အိမ်ရောက်တဲ့အခါကျတော့ဖခင်လောက်ရင်ရောက်ရမယ်အိမ်နောင်မှုကိစ္စဖြစ်တဲ့ချက်ပြုတ်မှုကိုလည်းသူရောက်ရမယ်ထုံနည်းသူပါပဲဒီမနောဓာရဝတ်တမ်းပြီးတချို့နေရာမှာသူကစင်ကျင်သုံးတတ်တဲ့ဟိုအလုပ်ကိုလုပ်မယ်တချို့နေရာမှာဆုံးဖြတ်တဲ့အလုပ်ကိုလုပ်မယ်သွားသွားဖခင်ကဲတူပဲเนาะလုံးနှစ်ခုကိုလုပ်တယ်ပြီးရင် happy တော့ဘာစိတ်ဆိုတော့မြတ်စွာဘုရားနဲ့ယဟန္တာကိုပြုံးရွယ်တဲ့စိတ်အဲ့ဒါဆိုတော့ happy ကြဆိုတာပြုံးတာရဲတာဥပ္ပါဒဆိုတာဖြစ်တာမြတ်စွာဘုရားကိုပြုံးရင်ဘယ်တော့မှဟဲ့ပက်ပက်ခေလာဝလာကြီးနေမရှိဘူးပြုံးယုံပြီးပဲပြုံးနေပေါ့เนาะအဲ့ဒီစိတ်နဲ့ပြုံးပါလေ happy တော့ဘာစိတ်နဲ့အဲ့ဒါကိုဘုရားကအရှင်မြတ်ဆိုရင်တစ္ဆဒါရဝိသံစိတ်နဲ့မနောဒါရဝိသံစိတ်တို့ပြီးဝိသိစိတ်ခေါ်အသိစိတ်ဖြစ်ပေါ်ရန်ဝိသိတို့ဤဆံရကိစ္စများကိုဝိတရားအရာဆောင်လုံးဆောင်လောက်ဆောင်လို့ရတော့ကြဥပိ္ပခန္ဓာကိုပြင်ညာဖြစ်ကြလေဟာတိတောကစိတ်မှာတော့ရှင်လန်းဝမ်းမြောက်ရှင်လန်းမှုဖြင့်ကျောင်းရရတော့ကြောင့်သောတ္တနာမဟာကိုပြင်ဖြစ်တယ်ဆိုပြီးတော့သူတို့အထက်နှစ်ပါးဒီဥပ္ပခန္ဓာကိုအင်္ဂဒါရဝိသံစိတ်ဝိက္ခန္ဓာကိုမနောဒါရဝိသံစိတ်ဟာတိကျုပ်ပါကြတော့သောမန္တသဟကိုဟာတိကျုပ်ပါစိတ်ဆိုပြီးတော့အဟိကရိယာစိတ်ပုံပါဖွဲ့ပါနော်အဲဒါတော့ဒါပြီးခဲ့တဲ့ဘက်ကလက်ချက်လေးရှင်းပြတာပေါ့နော်အဲဆိုရင်ဒီကနေ့သင်္ကြန်ပုစံမျိုးနည်းတော့တော်တော့ပါပြီအားပဲပြောပြောမရှင်းတာရှိတော့လည်းကောင်းနားမလည်တာရှိတော့လည်းကောင်းသိချင်တာရှိတော့လည်းကောင်းမင်းနိုင်ပါရဲ့အချိန်မီနော်ဒီကဲဒီတရားပို့ချတာတွေကိုအကုန်လုံးဆရာတော်နေပြီးတော့အီးမေးလ်နဲ့အားလုံးပို့ပါရယ်နော်အဲ့လိုပို့တဲ့အခါမှာဒီတရားပို့ချတဲ့ဒီ slide show ကို PDF ဖိုင်လောက်ထားပို့တယ်ပြီးရင်မေးချင်လောက်ထားတဲ့ဟာပို့တယ်အဲ့ဒါမရရင်လည်းပဲဒီမှာတောင်းလို့ရပါတယ်သူမတဲ့အတိုင်းဆိုရင်ဒီမှာတောင်းရဟမ်တရားယုံကတော့သူကဝီဒီပိုင်းကြမှာတရားယုံဆိုပြီးတော့သူကဝီဒီအစင်ချတော့ကြမှာဒီတရားယုံကိစ္စကိုပြောလို့ရမှာအခုနေပြောရင်နားလည်မှာပါဘောနော်အဲကြတော့အဲဝီဒီပိုင်းသင်တော့ကြတော့ဝီဒီစိတ်အစင်ပါတဲ့အခါမှာတရားယုံဘုံတော်သောဆိုပြီးတော့အဲမှာအဲကြတော့ရှင်းပြမှာနော်အခုရှင်းပြလာရင်နားမရှင်းမဖြစ်ပါဘူးကျားတို့ဒီနေ့တော်တော့ပါလိမ့်အားလုံးကဘုရားသာဝနာရှိနေတဲ့သတိကိုပြီးတော့သိကြပါဘုရားသာဝနာ
ရှိနေတဲ့သတိဘုရားသာဝနာရှိနေတဲ့သတိဘုရားသာဝနာရှိနေတဲ့သတိသာ